ဥမြသိန်းတို့လဲသွားတယ်လေတရားစွဲခံနေရတယ်ဆိုတာကြားလို့ပါအဲ့ဒါဥမြသိန်းတို့လဲတရားဘယ်နေရာမှာလဲဆိုတာအရင်ဆုံးပြောပြပါခင်ဗျဟု
တ်ပါဟုတ်ကဲ့သူတို့နဲ့ညောင်မသာကြီးမလို့ဖွင့်နေဖွင့်တော့ပေါ့သူတို့ကတော့ဟိုအမိခံတာဆက်မှုပြင်းနေတာလားလို့ခံတာရင်း86မတန်ငယ်ကျွန်တော်တို့မိဘတွေတက်တာကျွန်တော်တို့ကိုဒီဖွင့်နေရလေကျွန်တော်တို့ကိုစာကျိုးရေးဆိုတာရှိသေးတယ်စာကျိုးရသိသွားတာကျွန်တော်တို့ကသမှုပြင်းနေတဲ့အခွက်တွေပဲကိုကျွန်တော်ရောက်သွားတာပေါ့ဗျာအဲ့ဒီတဲ့နေရာဒီမှာကျွန်တော်တို့ကပီဇာကပေးပြီးတော့ကျွန်တော်တို့ကပြန်လုပ်နေတာပေါ့
အဲ့တော့အရင်တော့အဲ့ဒီမြေတွေကတော့ဥမြသိန်းတို့ပိုင်းတာလား
ပိုင်းနေလို့လည်းမဟုတ်ဘူးကျွန်တော်တို့အားရကွာမှာကျွန်တော်တို့စီးစားတဲ့ဘောနဲ့ပြန်လောက်စားရတာပေါ့ဗျာ
ဘသူ့ကိုပေးရတာလဲတီးစားက
စီးစားကကျွန်တော်တို့အားရကရင်တော့ကျွန်တော်မြန်မာဆက်လို့မွေးမြေလုံးကတာဝန်ခံတွေပေးရတာပေါ့ပလာပါဆိုတော့ပလာပါတာဝန်ခံအတူတူပဲဆိုင်းဖို့တာပြောင်းသွားတာဒီလိုတွေပဲ
အစိုးရရဲ့ဒီမြန်မာဆိုင်ပြည်ရေးဌာနကိုပေးရတာပေါ့
ဟုတ်ကဲ့အခုလက်ရှိရှိနေတဲ့စက်မှုကိန်းဌာနလက်ရှိတာဝန်ခံပေါ့ကျန်းမ်းဝင်ရာကြီးတယောက်ရှိတယ်ကျွန်တော်တို့သမား40ပေးရ4ရက်အဲ့ဘောကသမား100ကိုကျွန်တော်တို့ခုနှစ်ပြည့်အခုမီလောင်ပေးရတယ်တက္ကသိုလ်တွေ
တေကောက်ထွန်းလုံးကဘယ်လောက်လောက်ရှိလဲ
60 90လော
က်ရောက်ပါတယ်60 90ထွက်တာကိုဥမြသိန်းတို့က40ပေးရတာလား
ဟုတ်ကဲ့40နဲ့ပေးလေးနဲ့ပေးရတာကျွန်တော်ကအမှန်ကန်စားရတာစားအောင်လို့ရှိပါတယ်ကျွန်တော်တို့လူကြီးရတယ်ပြင်ဦးတက်ကလူများလောက်ပေးရလားမင်းတို့ဘာနဲ့စားအောင်ပေးရအောင်ကျွန်တော်ချန်ပီယံစားပါတယ်ကျွန်တော်ကအိမ်ဝတ်တိုင်းစားလေးတွေမွေးတာရှိတယ်ကျွန်တော်တို့အသီးနှံလေးတွေအပူချန်လေးစားတာရှိတယ်မှာဒီလိုသီးနှံလေးတို့ကိုကျွန်တော်စားရတာသူတို့တက်ကနေရာရေးသဘောမျိုးနဲ့တော့ဖွင့်ဆောင်ရဲသွားပါ
အဲ့တော့ဥမြသိန်းကဘယ်နဲ့ဧကလုံနေတာလဲ
ကျွန်တော်14ကလုံပါတယ်
ဦးမြသိန်းတစ်သက်လုံးဒီမြေမှာလုံနေတာပေ
ါ့ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်တို့လူတွေအများကြီးလေကို14က10က6ကအဲ့လိုပေါ်စားကြရတယ်လုံကြတာပဲလေ
ဦးမြသိန်းတို့ဖယ်ခိုင်းတာတို့တရားစွဲတာတို့ကအဲ့ဒါဘယ်နှခုနှစ်မှစပြီးဖြစ်တာလဲခင်ဗျာ
2012 25 26နှစ်ကစတာပါခင်ဗျာ
ဟုတ်ကဲ့အဲ့တော့စားဖြစ်တဲ့အဖြစ်အပျက်ကိုပြောပြပါအောင်ဗျာ
ကျွန်တော်တို့အားရနေပြီးတော့ဘယ်လိုပြောတော့ဆိုတော့ကျညွန်ကြရဲ့ညာကျွန်တော်ကိုမင်းတို့ခုကိုလွှဲပြောင်းလိုက်ရပါပြီခင်ဗျာတို့ဒီနေရာနေပြီးပြန်ပြေးပါတော့ကျွန်တော်မိုးသမားတာဝန်ကြီးပြေးပြီးပေါ့နော်ထောက်ပေးပါဆိုရကျွန်တော်ဓမာယုံကရရအုပ်ချုပ်ရေးမှူးတစ်ယောက်ပါပါတယ်ဇာကြီးပါအုပ်စုကအုပ်ချုပ်မှုတစ်ယောက်ရဲ့ညမသာကြီးပါအုပ်ချုပ်ရေးမှူးတစ်ယောက်ရဲ့ပါပါတယ်နှစ်ယောက်လုံ
းဟုတ်ကဲ့
အဲ့လိုပြောတဲ့အချိန်မှာကျွန်တော်တို့ကလည်းဒါလက်ရှိလုပ်ထားတာဆိုတော့ကျွန်တော်တို့ကလည်းမပင်နိုင်ဘူးပေါ့တိသားလေးရရဘယ်လိုပဲရဆက်နေခွေးရရေးပေါ့နော်ကျွန်တော်တို့အမျိုးမျိုးသူတို့တောင်းခံကြည့်တယ်သူတို့မရဘူးအဲ့ဒီမှာတစ်ချက်ကျွန်တော်တို့စီယုံမှုတစ်ခုလုပ်လိုက်ပါတယ်2013နဲ့မှလည်းတူတယ်ပမာဏတော့ကျွန်တော်မှတ်မိတယ်က1384ခုနှစ်ကြာလို့လာပြီတော့9ရက်နေ့မှာသမ္မတကြီးလာပါတယ်အဲ့လိုသမ္မတကြီးလာတဲ့အချိန်မှာကျွန်တော်တို့သူတို့ပြည်ရည်ဒီပေါ်တော့ကျွန်တော်တို့ရှန်လေးတွေလုပ်ပေးမယ်နယ်လေးလုပ်ခွင့်ကဏ္ဍကိုပေးမယ်ကျွန်တော်တို့သမ္မတကြီးကိုဒီလိုဒီလိုပြောပေးပါဆိုပြီးတော့ကျွန်တော်လူဆက်ချောက်ကိုခေါ်ပြီးတော့သူတို့စကားရင်းကိုလေ့ကျင့်နိုင်ပါတယ်လေ့ကျင့်နိုင်တော့ကျွန်တော်အဟုတ်တင်တာပေါ့သူတို့ကလည်းလက်ရှိရှန်ကိုမျိုးတွေပေါ်စံနေတော့ဒီဘက်ကအားကြီးရပြီးတော့ဒီဆောင်ကျွန်တော်အဲ့နာအိမ်တွေကိုရှုလိုက်တဲ့အခါမှာကျွန်တော်တို့အဲ့အိမ်တွေကိုသူကချပေးရတာလေချပေးရပြီးတော့ကျွန်တော်အိမ်ကမြေခွက်ကပင်90 85ပေးအဲ့ဒီကျွန်တော်တို့ဖြေပြောင်းရသေးတယ်ကိုငွေ3000ပေးပါတယ
်အဲ့လိုမျိုးသမရာကြီးလာလို့ရှိရင်ကောင်းကောင်းမွန်မွန်ပြောပေးဖို့လို့မြေခွက်တွေပေးမယ်လို့ဆိုတဲ့အစီအစဉ်တွေကဘယ်သူကနေပြီးတော့ခိုင်းတာလဲခင်ဗျာ
ဘယ်သူကတော့ကျွန်တော်အဲ့စက်မှုပြင်းတာကတာဝန်ရှိတဲ့အောင်လဲပါပါတယ်ညအိန္ဒြေကိုမြေဒါရိုက်တာဦးစန်းသူလဲပါပါတယ်ဟာသူတို့ကဘဖိုးနဲ့ဘောလုံးသားတွေနဲ့ကွက်တူသူတွေကြောင့်စနစ်ကြကြပြီးတော့အိမ်ကတပုံသားနဲ့စက်မှုပြေပြီးတော့ဆောက်နေတာပါဘုံမှာလည်းတူပေးပါတယ်2013ကအဲ့တူပေးပြီးတော့3-4 လောက်လဲကြာဟောကျွန်တော်တို့အဲ့အိန္ဒြေလည်းတရားဆွဲတော့တာပဲ
ဘာမှုနဲ့ဆွဲတာလဲ
စူးကြတော့ဆိုပြီးတော့တရားပေါ်ရလေကျွန်တော်တို့အဲ့ဒီမှာမှုဆိုရအကျိုးအပြင်ကိုနောက်ထပ်အဲ့နေရာလဲကျွန်တော်ရမယ်အောင်နေတာပေါ့ကျွန်တော်တော့မထွက်ကြတဲ့လူတွေဆိုတော့လည်းလုံးပြကြတဲ့လူလေသမားတွေတရားဆိုတော့ကျွန်တော်လေသမားလူကြီးတွေပေါ့126ယောက်ပေါ့တရားမှာတချို့သုံးရောက်ပါတယ်လူတွေလေသမားမှန်ကန်90ကျော်လောက်ရှိတယ်အဲ့ဒါလေကျွန်တော်တို့လေးလေးပုံနဲ့ဆွဲတယ်ကျွန်တော်တို့နောက်ပြီးတော့3-3ဆွဲတယ်ဟိုတရားနောက်ဆက်မှုအဲ့လိုမှုတွေဆွဲတဲ့အချိန်မှာကျွန်တော်တို့က90ကျန်တော့ကျွန်တော်တို့ကအမှုတွေတန်ခဲ့ပါတယ်အဲ့ဒီမှာကျန်တဲ့ဒီကံလေးတော့ကိုသူတို့လူသားကောင်းဘဝဆက်မှုဒီနာဌာနပုံပေါ်နေပြီးတော့မှုပိတ်ပြီးတယ်တဲ့ဆိုတော့ကျွန်တော်တို့ကတနစ်ပြေတော့မယ်တနစ်ခွဲတနစ်ရှင်းလိုက်တော့ရှိသွားကျွန်တော်မှုနေနေရအဲ့ဒီကြတော့မှတခါလေဘယ်လိုဖြစ်လာတော့ဆိုတော့ကျွန်တော်ကအမှုကသူကချုံသွားပြီလေအမှုချုံသွားတဲ့အခါကျတော့ဘယ်လိုဖြစ်တော့ဆိုတော့သူတို့တက်ဆိုင်ရဖွဲ့စည်းတဲ့ပေါင်းပြီးပုံစံ7ဆိုတာထုတ်လာပြီးဆိုတော့ကျွန်တော်တို့ကတပြန်ပြန်ဆွဲပြန်တာဒုတိယတပြန်လေးလေးခုနေနေဆိုတော့ကျွန်တော်တို့ကလည်းတရားစခန်းမှာကျွန်တော်တို့ခံဝင်မထိုးပေးဘူးညနေမှုတို့ညတွေအကုန်လုံးလာတယ်ကျွန်တော်တို့လည်းပြောပါတယ်ကျွန်တော်တို့မှာထောက်ထားနေတယ်ကျွန်တော်တို့တရားရေးရေးမှာရင်ဆိုင်နေတာကျွန်တော်အကုန်လုံးနိုင်သားပြီလေလေကိုတော့ကျွန်တော်တို့ရုံးနေတက်ပေးထားပြီးပြီလို့ကျွန်တော်တို့က90ရာနှုန်းနိုင်နေပါပြီလို့ကျွန်တော်အားလုံးလည်းမှမထူတာပါဘူးသူတို့ကကျွန်တော်တို့သဘောထိုးနေလို့မထိုးနေပါဘူးဆိုတော့ကျွန်တော်တို့အဲ့မှာ63ကိုသိုးခိုင်းနေတယ်တမက်ကအခုမနေ့ကစကားမှုကခေါ်ပြောပြတယ်အဲ့ဒီကမှုကိုပိတ်လိုက်ပြန်ပြီရဲ့လေလေကိုအဲ့ဒါကျွန်တော်တို့ဒီလိုမြေဥပဒေ29နဲ့သွေးတယ်ကျွန်တော်က29ဆိုတာဘာမှလည်းမသိသေးဘူး
အော်အဲ့တော့အခုဒီပုံမှန်29ပြောင်းပြီးတရားစွဲခံနေရတာပေါ့
ဟုတ်ကဲ့ဟုတ်ကဲ့ဒီတမှုနဲ့မြန်အောင်တမှုနဲ့ဟိုတမှုနဲ့ဟိုလည်းကျွန်တော်တို့တခါတမျိုးနိုင်အောင်တခါပြန်လုပ်ကြတာနိုင်နေနည်းနဲ့သူပုတ်ဘူ
းဟုတ်ကဲ့အဲ့တော့အခုနောက်ဆုံးတရားစွဲခံတာကလယ်သမားဖနှစ်ယောက်ရှိလဲဦးမြသိန်းတို့
အခုကျွန်တော်တို့လက်ရှိက66ယောက်ပေါ့40ယောက်ကကျွန်တော်ဟိုတရားနောက်ကျမှုတို့ဓာတ်ပုံရကြအောင်မကောင်းပြောဓာတ်ပုံရကြလည်းဓာတ်ပုံရရင်မှုတွေတည်ရင်မှုကျွန်တော်အနာပိုင်းပေါ်ကြီးကိုခေါ်လာပါလို့ဆိုပြီးပြောလိုက်တယ်ပြောတဲ့ဥသာအခုတရားနောက်ကျတယ်ဆိုပြီးတော့ဒီမှာ40ယောက်အခုကျွန်တော်ဒီဘက်က80ယောက်
ဟုတ်ကဲ့
အဲ့တော့66ကျပါလားပေါ့နောက်ထပ်လည်းဆိုရဲဥမာ60ကျော်ကအခုလိုအမှုလုပ်လိုက်တော့
ဒီကိစ္စအခုဖြစ်နေတာညောင်မေသားတရွာလေးလားအားလုံးဖတင်ရွာလေအဲ
ဒေတာကလူတွေပါပဲဗျာတရားရွာလူတွေ20ခန်းလောက်ပါပါဗျာ
ဟုတ်ကဲ့ဟုတ်ကဲ့ဦးမြသိန်းကျေးဇူးပဲနော်
ဟုတ်ကဲ့